Bengali net Rohingya le sibe dokkha de re go turo yauk nei de Indonesia Malaysia net Thailand aingan re ga jisu saung shao bo atwet tawin shi de lo UNHCR ga pyo cha lite par de Indonesia go yauk nei de le sibe dokkha de 1300 lauk the ma Rohingya 600 lauk par de lo UNHCR ga pyo par de UNHCR pyo khwin ya pauk ko net set twe min myan tha de kou nyan win aung ga tin pya par me
le sibe dokkha de yi ha shi dong a sa de ta re nai ngan ni ja phie shin ya me pyatana de yet phit la ni bi UNHCR ကုလသမဂ္ဂဒုက္ခသည်အေဂျင်စီကတော့သူတို့တတ်နိုင်တာမှန်သမျှကူညီနေတယ်လို့ပြောပါတယ်။ဒီလေစီပြေဒုက္ခသည်တွေကိုသူတို့လက်တလောရောက်နေတဲ့အင်ဒိုနီးရှားမလေးရှားနဲ့ထိုင်းနိုင်ငံတွေအနေနဲ့ကြီးကြီးစောင့်ရှောက်ဖို့တာဝန်ရှိတယ်လို့ BOA ကတည်ထန့်ဆက်သွယ်မေးမြန်းစင်မှာ UNHCR ကပြောဆိုလိုက်တာဖြစ်ပါတယ်။ UNHCR ရဲ့အာဆန်နဲ့အမေရိကဆိုင်ရာပြောခွင့်ရပုဂ္ဂိုလ် Mr. Baba Baloch ပြောတာက
those people that have landed in Indonesia, Malaysia and Thailand, but in the region it's the responsibility of the governments to take care of these people.
Indonesia Malaysia နဲ့ထိုင်းနိုင်ငံတွေကိုရောက်လာကြတဲ့လေဆိပ်ပြဒုက္ခသည်တွေကိုကြီးစုဆောင်ရှောက်ဖို့အဲ့ဒီအစိုးရတွေမှာတာဝန်ရှိပါတယ်ကျွန်တော်တို့ UNHCR ကတော့ဒုက္ခသည်စီးရင်ကိုမပုံတင်ပေးတာမျိုးတခြား NGO တွေအကူအညီပေးရေးအဖွဲ့တွေနဲ့ပေါင်းပြီးအရေးပေါ်ဆေးဝါးကုသပေးတာသူတို့လိုအပ်တဲ့အစားအစာနဲ့တခြားလိုအပ်တဲ့ပစ္စည်းတွေအထောက်ပံ့ပေးတာမျိုးတွေလုပ်နေပါတယ်
။ပင်လယ်ပြင်ထဲဆက်ရှိနေကြတဲ့လေဆိပ်ပြေဒုက္ခသည်အရေအတွက်ဘလောက်ထိများသလဲဆိုတာအတိအကျမသိနိုင်သေးပေမဲ့အင်ဒိုနီးရှားကိုရောက်လာကြတဲ့လေဆိပ်ပြေတွေထဲမှာရိုဟင်ဂျာ600လောက်ပါတယ်လို့မစ္စတာဘလုတ်ကပြောပါတယ
်။ Out of the 1300 people that have arrived in Indonesia's Aceh province, 600 people are Rohingyas and that
Indonesia နိုင်ငံအချင်းပြည်နယ်ကိုရောက်လာကြသူ1300လောက်ရှိတဲ့အထက်မှာ600လောက်က Rohingya တွေဖြစ်ကြပါတယ်။သူတို့ထဲကတချို့ဟာမြန်မာနိုင်ငံကလာတယ်လို့ပြောကြပြီးတချို့ကတော့ Bangladesh နိုင်ငံဘက်ကလာတယ်လို့ပြောကြပါတယ်
။အခုလိုပင်လယ်ပြင်ကိုဖြတ်ပြီးနိုင်ငံရွှေပြောင်းဖို့ကြိုးစားလာကြတဲ့ပြဿနာရဲ့မူလစိမြစ်ဟာနိုင်ငံရေးပြဿနာနဲ့နိုင်ငံသားအဖြစ်အသိအမှတ်ပြုမခံရတဲ့ပြဿနာဖြစ်တယ်လို့ UNHCR ကဆိုပါတယ်။ဒီစည်းပြေဒုက္ခသည်ပြဿနာကိုမြန်မာအပါအဝင်ဒေတာရင်းသက်ဆိုင်ရာနိုင်ငံတွေကစူပေါင်းဖြေရှင်းရမှာဖြစ်တယ်လို့မစ္စတာဘလုတ်ကပြောပါတယ်။လေစည်းပြေဒုက္ခသည်တွေကရိုဟင်ဂျာဆိုသူတွေဟာမြန်မာနိုင်ငံကလာတာဖြစ်လို့မြန်မာအစိုးရအနေနဲ့ဒါကိုတာဝန်ယူဖြေရှင်းဖို့လိုတယ်လို့နိုင်ငံတကာကပြစ်တင်ဝေဖန်နေကြတာပါ။မြန်မာအစိုးရပြည်ညာရေးဝန်ကြီးဦးရဲထွတ်ကတော့ဒီလူတွေဟာမြန်မာနိုင်ငံကလာတယ်ဆိုတဲ့လုံလောက်တဲ့အထောက်အထားပြနိုင်မယ်ဆိုရင်သူတို့ကိုမြန်မာအစိုးရကပြန်လည်ခေါ်ယူလက်ခံသွားမယ်လို့တနင်္လာနေ့မှာပြောကြခဲ့ပါတယ်ဒီလေစီပြေဒုက္ခသည်တွေအတွက်ကောင်းမွန်တဲ့ဘယ်လိုရလဒ်မျိုးကိုမဆိုကြိုဆိုတယ်လို့ UNHCR ရဲ့ Mr. Baloch ကပြောပါတယ
် For us any solution for these people on the ground and outside is welcome So what we are looking at
ဒီလူတွေအခုရောက်နေတဲ့ဒေသမှာပဲဖြစ်ဖြစ်သူတို့နဲ့ဆိုင်တဲ့တခြားနေရာမှာပဲဖြစ်ဖြစ်ကောင်းမွန်တဲ့အကျိုးရလဒ်တွေဖြစ်လာမဲ့ဘယ်လိုကိစ္စမျိုးကိုမဆိုကျွန်တော်တို့ UNHCR ကကြိုဆိုပါတယ်ကျွန်တော်တို့ UNHCR ကတော့ဒီဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီပေးရေးရှုထောင့်ကနေချဉ်းကပ်သွားမှာဖြစ်ပါတယ်
။ဒီအတော်အတွင်းလီစီပြေဒုက္ခသည်တွေအရေးကိုအာဆီယံနိုင်ငံတွေအမြန်ဖြေရှင်းကြဖို့နဲ့ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာမြန်မာပါဝင်လာရေးမြန်မာအစိုးရကိုအာဆီယံကဖိအားပေးတဲ့လို့မလေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာမိုဟာမက်ကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။ဒါအပြင်လီစီပြေဒုက္ခသည်ပြဿနာဖြေရှင်းဖို့မြန်မာနိုင်ငံရဲ့အကူအညီလိုအပ်တယ်လို့လက်ရှိမလေးရှားဒုဝန်ကြီးချုပ်မစ္စတာမူဟီဒင်ယာဆင်းကလည်းတောင်းဆိုလိုက်ပါတယ်ခင်ဗျာ